ရုရှားနိုင်ငံလို S-400 ဒုံးကျည်စနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးပို့နေပြီဖြစ်ပါတယ်။ NATO အဓိကဖွဲ့ဝင်နိုင်ငံတနိုင်ငံတွင်ရုရှားနည်းပညာထိုးဖောက်တော့မှာဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မဲ့အနေရရှိနေပါတယ်။တောက်ကြနေမှာရုရှားတည်ယူပို့ဆောင်ရေးလေယာဉ်ဟာ1.2 ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီဒုံးကျည်စနစ်ပထမဆုံးအုပ်ကိုအန်ကာရာမြို့အပြင်ဘက်ကလေတာစကန်ကိုပေးပို့ခဲ့တာပါ။ဒီဒုံးကျည်စနစ်ကိုတူရကီကအသုံးပြုရင်အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 တိုက်လေယာဉ်တွေကိုပေးပို့မှာမဟုတ်ဘူးလို့ချိန်ကြောက်ထားခဲ့ပါတယ်။ဒီလေအစိပ်ပိုင်းတချို့ကိုထုတ်လုပ်နေတဲ့တူရကီကုမ္ပဏီတွေ contract ရုပ်သိမ်းခံရမှာဖြစ်ပါတယ်။ရုရှားရဲ့ဒီစနစ်ဟာတူရကီနိုင်ငံအတွင်းက NATO ရဲ့ကာကွယ်ရေးစနစ်ကိုအားပျော့စေနိုင်တဲ့အနေရရှိတယ်လို့အမေရိကန်နိုင်ငံကယူဆနေပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီး Mark Esper က S-400 ဒုံးကျည်စနစ်ကိုတူရကီကလက်ခံရယူနေတယ်လို့သိရပါတယ်။ဒီ F-35 တိုက်လေယာဉ်တွေမပေးတော့ဘူးဆိုရဲကျွန်တော်တို့ရဲ့ရည်တည်ချက်ကိုမပြောင်းလဲပါဘူးလို့ဆိုပြီးသတင်းတောက်တွေကိုပြောပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper ဟာတူရကီကာကွယ်ရေးဝန်ကြီးဟုလူစီအကာနဲ့မိနစ်30ကြာတယ်လီဖုန်းကတဆင့်ဒီကိစ္စကိုဆွေးနွေးခဲ့တာပါ။တူရကီကဒီဒုံးကျည်စနစ်ကိုဝယ်ယူတာဟာလောကလုံးဝယ်ယူရတာဖြစ်တယ်လို့တူရကီကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောကြောင်းတူရကီမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားသလိုတူရကီကာကွယ်ရေးဝန်ကြီးအကာကလည်းအမေရိကန်ရဲ့ Patriot လေကြောင်းကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူဖို့ကိုစဉ်းစားနေတယ်လို့လည်းပြောဆိုထားပါခဲ့။